သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီကနေ့ Australia Explain အစီအစဉ်မှာ Aboriginal နဲ့ Torres Strait Islander တွေရဲ့ land rights ကဘာလဲဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဌာနေတိုင်းသားတွေနဲ့ပတ်သက်တဲ့ဆန္ဒပြပွဲတွေမှာရှေ့ကနေဦးဆောင်ဆန္ဒပြသူကဘာကိုလိုချင်တယ်လဲ What do we want လို့ပြောတဲ့အခါမှာဆန္ဒပြသူလူအုပ်ကြီးကမြေယာအခွင့်အရေး land rights ဆိုပြီးတော့တုံ့ပြန်ဩဟီလေးရှိပါတယ်။အဲ့ဒါကဘာကိုဆိုလိုပါသလဲ land မြေနေရာဆိုတာဌာနေတိုင်းသား Aboriginal တွေနဲ့ Torres Strait Islander တွေအတွေ့သူတို့ဟာဘသူဘဝဖြစ်ကြောင်းနဲ့သူတို့ရဲ့ရိုးရရင်ကျေးမှုအပြင်စိတ်ပျော်ရွှင်ကျန်းမာမှုတွေမှာမြေနေရာကအရေးကြီးတဲ့ကဏ္ဍမှာပါဝင်ပါတယ်။မြေနေရာကိုသူတို့က country လို့လည်းသုံးပြီးသူတို့တိုင်းနိုင်ငံအဖြစ်လည်းအတိအမှပြုထားပြီးတော့ country လို့ပြောတဲ့အခါမှာအဲ့ဒီနေရာမှာရှိတဲ့တက်ရှိတွေနဲ့မြစ်ချောင်းအင်းအိုင်တွေတာမကမိုးကောင်းကင်ကိုပါဆိုလိုတာဖြစ်ပါတယ်ဒီအစီအစဉ်မှာဌာနေတိုင်းသားတွေရဲ့မြေယာပိုင်ဆိုင်မှုအခွင့်အရေးအကြောင်းတင်ဆက်ပေးမှာဖြစ်ပြီးဘယ်လိုနေရာကိုဆိုလိုပါသလဲဘသူကပိုင်ဆိုင်ကြောင်းပြောဆိုနိုင်မှာသလဲအဲ့ဒီလိုမြေယာပိုင်ဆိုင်မှုတွေကဌာနေတိုင်းသားလူမှုအတိုင်းဝိုင်းအပေါ်ဘယ်လိုတည်ရောက်မှုတွေရှိနိုင်မှာသလဲစတဲ့အကြောင်းအရာတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်းများစွာတုန်းကဌာနေတိုင်းသား Aboriginal နဲ့ Torres Strait Islander တွေဟာသူတို့ရဲ့နေမြေနဲ့ဆက်ဆက်မှုရှိပုံကိုလူတွေကအတိအမှမပြုခဲ့ကြပါဘူး။ဒါပေမဲ့အခုဆိုရင်ဌာနေတိုင်းသားတွေရဲ့နေမြေနဲ့ဆက်ဆက်မှုတွေကိုအတိအမှပြုလာကြပြီးရိုးရာအရာပိုင်ဆိုင်တဲ့နေမြေတွေမှာသူတို့ကိုထိန်းချုပ်ခွင့်ပေးတဲ့ဥပဒေတွေထားရှိပေးလာပါတယ်။Australia တိုက်ကြီးကိုလူဖြူတွေကိုလိုနီနဲ့ချက်မှုမလုပ်ခင်မှာ Aboriginal နဲ့ Torres Strait Islander တွေဟာဒီတိုက်ကြီးကိုနှစ်ပေါင်းများစွာပြုစုဂရုစိုက်လာခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ကိုလိုနီခေတ်မှာတော့သူတို့ပြုစုစောင့်ရှောက်ထိန်းသိမ်းလာခဲ့တဲ့မြေတွေကိုသူတို့လက်ထဲကနေအတင်းအဓမ္မလူယူခံခဲ့ရပါတယ်။ဒီမြေဟာ Terra Nullius မြေဖြစ်တဲ့အတိတ်ဘယ်ကတော့ဘယ်သူမှပိုင်ဆိုင်တဲ့မြေမဟုတ်ဘူးဆိုတဲ့idea အမားကိုအစွဲပြုပြီးတော့ကိုလိုနီသမားတွေကဌာနေတိုင်းသားတွေနဲ့သဘောတူညီမှုမယူဘဲမြေကြီးတွေကိုရယူမှုလုပ်လိုက်ကြပါတယ်။ဌာနေတိုင်းသားတွေဟာသူတို့ရဲ့မြေယာတွေပြန်ရဖို့အရေးတိုက်ပွဲဝင်လာခဲ့ကြရင်လည်း land rights လှုပ်ရှားမှုကြီးက1966ခုနှစ်မှာလူတွေရဲ့အာရုံစိုက်မှုကိုစတင်ရရှိခဲ့ပါတယ်။အဲ့ဒီအချိန်တုန်းက Wave Hill Walk Off ဆိုတဲ့လှုပ်ရှားမှုကြီးရှိခဲ့ပါတယ်။1969ခုနှစ်မှာတော့ဌာနေတိုင်းသားတွေနဲ့ပတ်သက်တဲ့ဥပဒေတွေကိုချမှတ်ပေးဖို့ပြည်လုံးကျလူမှုဆိုင်နာခံယူပွဲမှာပြည်သူတွေအများကမဲပေးဆုံးဖြတ်ခဲ့ကြပါတယ်။1986ခုနှစ်မှာတော့ Aboriginal Land Rights Northern Territory Act ဥပဒေကိုအသက်သွင်းနိုင်ခဲ့ပြီးဒါကတော့ဌာနေတိုင်းသားတွေရဲ့မြေယာပိုင်ဆိုင်မှုကိုပထမဆုံးအကြိမ်အတိအမှပြုခံရခြင်းပဲဖြစ်ပါတယ်။တချို့ပြည်နယ်တွေမှာလည်းဌာနေတိုင်းသားတွေနဲ့ပတ်သက်တဲ့Land Rights Law မြေယာပိုင်ဆိုင်ရာအခွင့်အရေးဥပဒေတွေရှိကြပေမဲ့လည်း Australia တနိုင်ငံလုံးနဲ့သက်ဆိုင်တဲ့ဥပဒေတွေတော့အခုချိန်ထိမရှိသေးပါဘူး။အဲဒီလိုပြည်내ဆိုင်ရာအထူးဒေသဆိုင်ရာဥပဒေတွေကနေဌာနေတိုင်းသား Aboriginal နဲ့ Torres Strait Islander တွေကိုကိုယ်စားပြုနိုင်ဖို့အတွက် Land Council တွေတည်ထောင်ခဲ့ကြပြီးမြေယာတွေကိုကင်တွယ်စီမံရေးနဲ့တချို့နယ်မြေကိုဌာနေတိုင်းသားတွေရဲ့လက်ထဲပြန်လည်အားရအတွက်အဲ့ဒီကောင်စီကလှုပ်ဆောင်ပေးတာဖြစ်ပါတယ်။ Land Rights ဟာအစိုးရပိုင်တဲ့မြေအပေါ်ကိုသာတည်ရောက်မှုရှိတာဖြစ်ပြီးပုဂ္ဂလိကပိုင်တဲ့မြေနေရာတွေအပေါ်ဥပဒေတည်ရောက်မှုမရှိပါဘူး။အဲ့ဒီလိုဌာနေတိုင်းသားတွေပိုင်တဲ့မြေနေရာတွေကိုရောင်းချတာတွေအကျွေးနဲ့ရောင်းချခြင်းတွေလုပ်ခွင့်မရှိပါဘူးဒီလိုမြေနေရာတွေကိုဌာနေတိုင်းသားတွေကထိန်းသိမ်းစောင့်ရှောက်မှုလုပ်ပြီးအဲ့ဒီမြေယာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုလည်းချမှတ်ပိုင်ခွင့်ရှိပါတယ်ဌာနေတိုင်းသားတွေရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဝီရဂျူရီညမ်ဘာလူမျိုးလည်းဖြစ် Water Rights ကျွမ်းကျင်သူတဦးလည်းဖြစ်သူဒေါက်တာ Virginia Marshall ကဌာနေတိုင်းသားတွေရဲ့မြေကြီးနဲ့ရေတွေနဲ့ရှိတဲ့ဆက်ဆက်မှုတွေအကြောင်းကိုသူကအခုလိုရှင်းပြထားပါတယ
် The water speaks to us or the trees speak to us but we don't need to take on a Western environmental ideology and dialogue that isn't based in our understanding and our law and understanding of our creation stories.
မြေကြီးနဲ့တစ်ပင်တွေဟာကျမတို့ကိုစကားတွေပြောဆိုနေပါတယ်။ကျမတို့ဟာအနောက်တိုင်းသားတွေနားလည်သဘောပေါက်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအတွေ့အခေါ်တွေအပေါ်အခြေခံတာမဟုတ်ပါဘူး။ကျမတို့နားမလည်တဲ့အကြောင်းတွေနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုကျမတို့နားထောင်ဆရာမလိုပါဘူး။ကျမတို့သိနားလည်တဲ့အရာတွေ၊ဥပဒေတွေနဲ့ဖန်ဆင်းခြင်းအကြောင်းအရာတွေပေါ်ကိုသာကျမတို့အခြေခံထားတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။အဲ့ဒီအကြောင်းတွေကိုပြောတဲ့အခါမှာနားလည်ရခက်ခဲနိုင်တဲ့အတွက်တပိုင်းစီခွဲခြားပြီးတင်ပြပေးမှာဖြစ်ပါတယ်။အဲ့ဒီ land rights လို့ပြောတဲ့အထက်မှာအစိတ်ပိုင်း3ခုရှိတတ်ပြီးအဲ့ဒီအထက်မှာ land rights, native title နဲ့ treaty ဆိုပြီး3မျိုးရှိပါတယ်။အဲ့ဒီ3ခုကိုအငြင်းရန်တွဲပြီးတော့ကြားရလေးရှိတဲ့အတွက်အဲ့ဒီစကားလုံးတွေကအတူတူပဲလို့ထင်ကြပေမဲ့တကယ်တော့တူညီမှုမရှိပဲကွဲပြားကြတယ်လို့ပြောပါတယ်။Land rights ဆိုတာအစိုးရကပြုတဲ့ဥပဒေဖြစ်ပြီးမြေနေရာတချို့ကိုဌာနေတိုင်းသား Aboriginal နဲ့ Torres Strait Islander တွေကိုအစိုးရကပြန်ပေးအပ်ခြင်းဖြစ်ပါတယ်။အဲဒီလိုမြေနေရာကို Land Council ကစီမံခန့်ခွဲထိန်းသိမ်းလေးရှိပြီး Land Council တွေဟာဌာနေတိုင်းသားလူမှုအတိုင်းဝိုင်းကိုကိုယ်စားပြုတဲ့အဖွဲ့တွေဖြစ်ပါတယ်။နောက်ထပ်ကြားလေးရှိတဲ့စကားလုံးကတော့ Native Title ဆိုတာပဲဖြစ်ပါတယ်။အဲဒါကတော့ဌာနေတိုင်းသားတွေဟာမြေယာပိုင်ဆိုင်မှုအခွင့်အရေးရေကိုပိုင်ဆိုင်မှုအခွင့်အရေးရှိတယ်ဆိုတာကိုအတိအမှတ်ပြုမှုတစ်ခုဖြစ်ပါတယ်။ဌာနေတိုင်းသားတွေဟာရိုးရာအရာနှစ်ပေါင်းများစွာဒီမြေဒီရေတွေကိုထိန်းသိမ်းစောင့်ရှောက်ပိုင်ဆိုင်တဲ့လူတွေဖြစ်တဲ့အကြောင်းရိုးရာပိုင်ဆိုင်မှုကိုအတိအမှတ်ပြုခြင်းဖြစ်ပါတယ်။တတိယတစ်ခုကတော့ treaty ဖြစ်ပါတယ်။ treaty ဆိုတာသဘောတူညီချက်ဖြစ်ပြီးအစိုးရတွေနဲ့ဌာနေတိုင်းသားတွေအကြားရှိတဲ့သဘောတူညီချက်မျိုးကိုဆိုလိုတာဖြစ်ပါတယ်။treaty ဆိုတာနယူးဇီလန်နဲ့ကနေဒါနိုင်ငံတွေမှာအစိုးရကသူတို့နိုင်ငံအတွင်းမှာရှိတဲ့ဌာနေတိုင်းသားတွေနဲ့သဘောတူညီမှုရယူနိုင်ခြင်းမျိုးကိုပြောဆိုတာဖြစ်ပါတယ်။ Australia နိုင်ငံမှာတော့အဲ့ဒီလို treaty သဘောတူညီချက်မျိုးရဖို့ကြိုးစားနေကြဆဲဖြစ်ပါတယ်။အခုအချိန်အထိတနိုင်ငံလုံးဆိုင်ရာ treaty သဘောတူညီချက်တွေ Australia နိုင်ငံမှာမရှိသေးပါဘူး။အဲ့ဒီလိုအချက်တွေကဌာနေတိုင်းသားတွေအတွက်တရားမျှတမှုတွေအတိအမှတ်ပြုမှုတွေနဲ့တကယ်စစ်မှန်တဲ့အပြောင်းလဲတွေဖြစ်ပေါ်ဖို့ရည်ရွယ်လှုံ့ဆော်ကြတာဖြစ်ပါတယ်။မြေနေရာတွေကိုထိန်းသိမ်းထားခြင်းပြန်လည်အနှံ့ခြင်းအဖြစ်လူမှုအတိုင်းဝိုင်းကိုသူတို့ရဲ့မြေသူတို့ရဲ့ဘာသာစကားရိုးရာယဉ်ကျေးမှုနဲ့ဆက်ဆက်မှုတွေရင်းနှီးမှုတွေပို့ပြီးတော့ရရှိစေနိုင်ပါတယ်။အဲ့ဒီလိုအတိအမှတ်ပြုမှုတွေကအိမ်မြေရေးရာတွေ၊ကျန်းမာရေးရာနဲ့စီးပွားရေးရာတွေမှာပါ Aboriginal တွေအတွက်ဌာနေတိုင်းသားတွေအတွက်အထောက်အကူတွေဖြစ်စေတယ်လို့လည်းဒေါက်တာမာရှယ်ကရှင်းပြပါတယ်
။ Need to be self-determining whether it's leading a committee, leading research, leading new ideas, forging new opportunities and partnerships in technology, you know, and also health.
ကျွန်တော်ကိုဖာတာကိုပန်တီခွင့်ရှိရပါမယ်။ကော်မတီကိုဥဆောင်လာမှာပဲဖြစ်ဖြစ်သူတေသနာတွေမှာဥဆောင်မှုတွေနဲ့အိုင်ဒီယာအသစ်တွေအပြင်ကျန်းမာရေးနဲ့ဤပညာဆိုင်ရာအခွင့်အလမ်းတွေပဲဖြစ်ဖြစ်ပါတနာရှစ်မှာပဲဖြစ်ဖြစ်ကျမတို့ဥဆောင်ပြီးကိုယ်တိုင်ဆုံးဖြတ်ပန်တီခွင့်တွေရှိရမယ်လို့ပြောဆိုထားပါတယ်။မြေယာပိုင်ဆိုင်ခွင့်ဥပဒေ land rights ရှိလာခြင်းရဲ့နောက်ဆက်တွဲတည်ရောက်မှုကအမခန့်ဖွဲ့ရာဖြစ်တယ်လို့လည်းပြောကြပါတယ်။ land rights ကြောင့်ဖြစ်ပေါ်လာတဲ့ကောင်းကျိုးဥပမာတစ်ခုကတော့ New South Wales ပြည်နယ် Aboriginal Land Rights Act အရဖွဲ့စည်းထားတဲ့ Darkun Jun ဆိုတဲ့ Aboriginal Land Council ပဲဖြစ်ပါတယ်။အဲ့ဒီလိုလုပ်ပိုင်ခွင့်တွေကြောင့်ကောင်းမွန်တဲ့တည်ရောက်မှုတွေရှိခဲ့တဲ့အကြောင်း Darkun Jun ကိုတည်ထောင်သူတွေထဲကတူဦးဖြစ်သူ Uncle Barry Duncan ကပြောပါတယ်။သူဟာကိုမီရိုင်လူမျိုးဌာနေတိုင်းသားတူဖြစ်ပြီးဒက်ကန်ဂျွန်ကို1983ခုနှစ်တုန်းကသူမိဘရဲ့အိမ်နောက်ဖေးမှာစတင်တည်ထောင်ခဲ့ကြတာလို့သူကပြောပြပါတယ
် It meant for me is that it brought this community together. It was a way about getting land back in the invested back into Aboriginal ownership.
ကျွန်တော်အတွေ့ကတော့ဒီလူမျိုးအတိုင်းဝိုင်းကိုကျွန်တော်တို့တစုတစည်းထဲဖြစ်စေတယ်လို့မြင်ပါတယ် အဲ့ဒီလိုလောက်ရကနေ Aboriginal တွေဟာသူတို့ရဲ့မြေယာတွေကိုပြန်လည်ပိုင်ဆိုင်ခွင့်တွေရရှိစေပြီးစီမံမှုတွေကိုယ်တိုင်လုပ်ကိုင်နိုင်ကြတယ်လို့ပြောသွားခဲ့ပါတယ်။ဒီလို Land Rights တွေကြောင့်စီးပွားရေးဆိုင်ရာတွေမှာတမကကိုကန်ကြမှာကိုဖန်တီးရဲတွေမှာအားအင်တွေဖြစ်စေပြီးအထူးသဖြင့် New South Wales ပြည်နယ်အလယ်ပိုင်းကမ်းရိုးတန်းဒေသတွေမှာတိတိတတ်တာအကျိုးတွေခံစားရရှိစေတယ်လို့ Uncle Barry ကပြောပါရီ
I think the huge thing now is that when the original land rights got handed down, there was a lot of talk from non-Aboriginal people about how we're going to take their backyards, you know, claim really stuff that was said that about us that, you know, was a lot of detriment.
ကျွန်တော်အထင်ကတော့ဌာနေတိုင်းသားတွေကိုမူလမြေယာပိုင်ဆိုင်ခွင့်ပေးမယ့်အကြောင်းပြောဆိုတဲ့အခါမှာ Aboriginal မဟုတ်တဲ့လူတွေကကျွန်တော်တို့ကသူတို့ရဲ့အိမ်နောက်ဖေးကိုသိမ်းယူတော့မယ်ဆိုတဲ့ပုံစံမျိုးထိခိုက်နေနိုင်အောင်ပြောဆိုခဲ့ကြတာရှိပါတယ်။ဒါပေမဲ့အခုဆိုရင်ကျွန်တော်တို့ရဲ့အနေအထားကိုလူတွေပို့ပြီးတော့သိနာလဲကြလာပါတယ်။ဒီနေ့မျိုးဆက်တွေမှာတော့အသိဉာဏ်တွေပညာတွေအပြည့်နဲ့မြေယာပိုင်ဆိုင်ခွင့်ဥပဒေကိုကောင်းမွန်စွာကင်တွေအသုံးပြုနိုင်ကြပြီလို့ပြောသွားခဲ့ပါတယ်။အရေးကြီးတဲ့အချက်တစ်ခုကတော့ဌာနေတိုင်းသားတွေကိုမြေယာပိုင်ဆိုင်ခွင့်ပေးတာဟာလူတွေရဲ့အိမ်ခြံမြေနဲ့အိမ်နောက်ဖေးတွေကို Aboriginal တွေကိုပြန်ပေးရမယ်လို့ဆိုလိုခြင်းမဟုတ်ပါဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်။ Land Rights ဟာတချို့အစိုးရပိုင်တဲ့မြေနဲ့သာသက်ဆိုင်ပြီးပုဂ္ဂလိကပိုင်တဲ့မြေနေရာတွေနဲ့သက်ဆိုင်မှုမရှိပါဘူး။တစ်ချိန်ကဌာနေတိုင်းသားတွေပိုင်ဆိုင်တဲ့နယ်မြေကိုဌာနေတိုင်းသားတွေရဲ့လက်ထဲပြန်အပ်ပြီးသူတို့ရဲ့နယ်မြေတောတောင်တွေနဲ့ဆက်ဆက်မှုတွေကိုအတိမပြုခြင်းသူတို့ရဲ့သမိုင်းအရာပိုင်ဆိုင်မှုကိုအတိမပြုခြင်းအတွေ့အရေးကြီးတဲ့အကြောင်းပြောသွားခဲ့ပါတယ်။ဌာနေတိုင်းသားတွေရဲ့မြေယာပိုင်ဆိုင်မှုတွေမှာတိုးတက်မှုတွေရှိလာတယ်ဆိုပေမဲ့စိန်ခေါ်မှုတွေရှိနေစေဖြစ်ပါတယ်။အဲ့ဒီလိုပိုင်ဆိုင်မှုကိုအတိမပြုနိုင်ဖို့လှုပ်ဆောင်ချက်တွေထဲမှာနှောက်နှေးမှုတွေရှိသလိုရှုပ်ထွေမှုတွေလည်းကြီးမားလာပါတယ်။အခုလောလောဆယ်မြေကြီးပိုင်ဆိုင်မှုကိုသာလက်ခံကြတာဖြစ်ပါတယ်။ Land Rights ဟာမြေယာပိုင်ဆိုင်ရေးတစ်ခုသာမကတရားမျှတရေး၊ရင်ကြားစစ်ရေးနဲ့ဌာနေတိုင်းသားတွေရဲ့အချုပ်အခြာအာဏာကိုအတိအမှပြုရေးအထိတည်ရောက်မှုရှိတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။ Australia ကိုရောက်ခါစလူတွေအနေနဲ့သိနာလည်ထားရမှာက Land Rights မြေယာပိုင်ဆိုင်ခွင့်လို့ပြောတဲ့နေရာမှာမြေယာကိုဆုံးရှုံးရခြင်းမဟုတ်ပဲဌာနေတိုင်းသားတွေရဲ့နယ်မြေအပေါ်မှာရှိတဲ့ဆက်နွယ်မှုကိုသိနာလည်ခြင်းနဲ့ဌာနေတိုင်းသားတွေအနေနဲ့ဒီနယ်မြေကိုထိန်းသိမ်းလာတာနှစ်ပေါင်း6,000ကျော်သွားပြီးဒီနယ်မြေနဲ့ဆက်နွယ်မှုရှိတဲ့အကြောင်းတွေကိုသိနာလည်မှုတွေဖြစ်စေခြင်းသာဖြစ်ပြီးသူတို့ရဲ့အိမ်ခြံမြေကိုဌာနေတိုင်းသားတွေရဲ့လက်ထဲပြန်အပ်နိုင်ရမယ်ဆိုတာမျိုးမဆိုလိုတဲ့အကြောင်းရေးထားတဲ့ Nikia Hachin ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျမကမူလှိုင်းသိမ့်ပါ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ